အမေရိကန်နိုင်ငံတဲကိုမူးယစ်ဆေးဝင်လာတာပိတ်ဖို့အတွက်မက္ကဆီကိုကနေဒါနဲ့တရုတ်ပေါ်ခွန်တိုးမြင့်ချထားတာဖြစ်တယ်လို့အမေရိကန်ကုလသမဂ္ဂဝန်ကြီးကပြောလိုက်ပါတယ်ဖန်တတိုင်းအဝင်ရက်သွားရင်အခွန်မြက်လိုက်တာတွေလည်းရက်သွားမယ်လို့သူထင်မြင်တဲ့အကြောင်းဟောဝတ်လန်နက NBC ရုပ်မြင်သံကြားရဲ့ Met Be The Press တင်းငွေတွေအင်တာဗျူးမှာပြောခဲ့တာပါတကယ်လို့ဖန်တနာအဝင်ရက်မသွားဘူးဒါမှမဟုတ်ဒါနဲ့ပတ်သက်လို့တပ္ပရအနေနဲ့မသေးကြဘူးဆိုရင်တော့သေချာတဲ့အထိအခွန်နှုံးထားတိုးချထားတာကဆက်ရှိနေပါလိမ့်မယ်လို့သူကပြောပါတယ်ဝန်ကြီးကစီးပွားရေးကြဆက်မှာမဟုတ်ပါဘူးလို့ဆိုပေမဲ့နိုင်ငံခြားလုပ်ပစ္စည်းတွေကတော့ပိုပြီးဈေးကြီးသွားနိုင်ပြီးအမေရိကန်လုပ်ပစ္စည်းတွေကတော့ပိုဈေးချိုနိုင်ပါတယ်လို့လည်းဆိုပါတယ်ဒါကအဓိကချက်ဖြစ်ပါတယ်လို့ကုသရေးဝန်ကြီးကပြောပါတယ်ကျွန်တော်တို့လုပ်နေတာကအလွန်ကိုကြီးမားတာမို့အခုပြောင်းကာလတရက်တော့ရှိပါလိမ့်မယ်လို့ American သမ္မတ Trump ကတနင်္ဂနွေနေ့မှာထုတ်လွှင့်တဲ့ Fox News အစီအစဉ်မှာပြောပါတယ်။ကနေဒါနဲ့ Mexico ပြည်စည်းတွေကိုသမ္မတ Trump က25ရာခိုင်နှုန်းအခွန်ကြေညာခဲ့ပေမဲ့ကားပါဝင်ပြည်စည်းအလုံးနည်းနည်းအပေါ် AB နှစ်ရက်နေအထိအခွန်ဆိုင်ငံ့ထားလိုက်ပါတယ်။